တိုင်းပြည်လုံးညီညွတ်မှုစိတ်သက်ခွန်အားကိုအမှတ်ရဖို့နဲ့နိုင်ငံရေးအရာဆွေးရမှုတွေမဖြစ်စေဖို့အမေရိကန်ပြည်သူ့အချက်ဖက်တိုက်ခိုက်ခံရတဲ့22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတစ်ခုမှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအလက်စကာပြည်နယ်အန်ချိုရစ်အခြေစိုက်စစ်ခမ်းမှာလုပ်တဲ့9/11အချက်ဖက်တိုက်ခိုက်ခဲ့ရမှု22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပြီးစစ်မှုဒဏ်တွေရေးပေါ်ကယ်ဆယ်ကူညီရေးဝန်ထမ်းတွေစစ်တပ်မိသားစုဝင်တွေကိုတွေးဆခဲ့ပါတယ်။ သမ္မတဘိုင်ဒန်ဟာဂျီ20ထိပ်သီးညီလာခံနဲ့ဗီယက်နမ်နိုင်ငံပြည်ပခီးစင်ကနေတိုက်ရိုက်ဝင်ရောက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ချရောက်တဲ့9/11အချက်ဖက်တိုက်ခိုက်ခံရမှု22နှစ်ပြည့်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားတွေကိုအမေရိကန်ပြည်သူစုတဝက်မြို့တွေမိသက်ဌာနတွေကျောင်းတွေမှာလူစုလူဝေးနဲ့အမှတ်တရပြုလုပ်ကြပါတယ်။ လွန်ခဲ့တဲ့22နှစ်မှာအချက်ဖက်သမားတွေကလေရင်3000ကိုစီနင်းပြီးအမေရိကန်ပြည်သူစုကိုအချက်ဖက်တိုက်ခိုက်တာမှာနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးအဆောက်အုံပင်တဂွန်စစ်ဌာနချုပ်နေရာနဲ့နောက်ဆုံးသတင်းကတော့ဖဲဆက်ဘေးနီးယားပြည်နယ်အနီးကျစ်လက်ဒေသကိုထိုးကျခဲ့ပါတယ်။ ဒီတိုက်ခိုက်မှုကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရပါတယ်။ အဲ့ဒီမှာတော့တေဆုံးခဲ့ကြသူတွေရဲ့အမည်ကိုမိသားစုဆွေမျိုးတွေကဂုံးပြုတ်ရွတ်ဆိုဖတ်ကြားခဲ့ပါတယ်။အချက်ဖက်တိုက်ခိုက်မှုတွင်တေဆုံးခဲ့တဲ့လူ114ဦးကိုဂုံးပြုတ်တဲ့9/11ပင်တဂွန်အောက်မွေပွဲနေရာမှာတော့သမ္မတကတော့ဂျေးဖိုင်တန်ကပန်းကွေသွားချပေးအဲ့ဒီမှာကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ပူရယ်စီဦးစီးအဖွဲ့ဥက္ကဋ္ဌမတ်မီလာလည်းတက်ရောက်ခဲ့ပါတယ်ရှင့်။